Bangladesh ဘက်ကိုနေရက်စွန့်ခွာထွက်ပြေးသွားကြသူတွေက26ဦးပါဝင်တဲ့အိမ်နောက်စု6စုဟာကိုယ့်အစီအစဉ်နဲ့ကိုအခုနှစ်ဆန်းပိုင်းမှာပဲမြန်မာနိုင်ငံထဲပြန်လည်ဝင်ရောက်လာကြပါတယ်။သူတို့ကိုဒုက္ခသည်လက်ခံရေးစခန်းတွေမှာယာယီစစ်ဆေးပြီးတော့သူတို့စံတာရှိတဲ့အတိုင်းဒေသတွေကိုနေရာပြန်လည်ချထားပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
နေရက်စွန့်ခွာသူတွေကအမျိုးသား16ဦး၊အမျိုးသမီး10ဦး၊စုစုပေါင်း26ဦးပါဝင်တဲ့ကိုယ့်စီစဉ်တဲ့ကိုပြန်လာတဲ့အိမ်နောက်စု6စုကိုမနေ့ကမနေ့ပိုင်းမှာငခုရပြန်လဲလက်ခံရေးစခန်းကစစ်စစ်လက်ခံခဲ့ပါတယ်။အခုပြန်ဝင်လာတဲ့26ဦးမှာကလေးငယ်တွေပါပါပြီးအားလုံးကမွတ်စလင်ဘာသာဝင်တွေပါ။သူတို့ဟာအခု2020အတွင်းကိုယ့်စီစဉ်တဲ့ကိုပထမဆုံးပြန်ဝင်လာသူတွေဖြစ်ပြီးအခုချိန်ထိမြန်မာပြည်ထဲကိုယ့်စီစဉ်တဲ့ကိုပြန်ဝင်လာသူကစုစုပေါင်း900ကျော်သွားပြီဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာသူတွေကိုငခုရပြန်လည်လက်ခံရေးစခန်းမှာစီစစ်လက်ခံပြီးတဲ့နောက်လှဖိုးခေါင်စခန်းတာဝန်ရှိသူတွေကစားတောက်ရင်းနဲ့ပစ္စည်းတွေထောက်ပံ့ခဲ့ပြီးသူတို့နေထိုင်ခဲ့တဲ့နေရာတွေကိုပြန်ပို့ပေးခဲ့တယ်လို့လှဖိုးခေါင်စခန်းတာဝန်ကညွှန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်ကျွန်တော်တို့ကသူတို့နေကူနေရာမှာနေမလားနေတယ်လေသူတို့ဆန္ဒပြတဲ့နေရာတွေပို့ပြီးတာပေါ့တချို့ကြတော့လည်းပဲငခုတော့ကရွာတစ်ခုသူတို့ဆန္ဒပြတာရွာတစ်ခုသူတို့နေကြမှာဆိုအဲဒီသူတို့ဆန္ဒပြတဲ့ရွာတွေကိုပို့ပြီးတာပါ
ပြည်ခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးချန်အေးဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့နေရက်စွန့်ခွာသူတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဆောင်ရွက်နေတဲ့ပြည်လည်လက်ခံရေးလုပ်ငန်းစဉ်တွေကိုသူတို့စီတွားရောက်ရှင်းပြခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီတုန်းကကော့ပဇားဒုက္ခသည်စခန်းမှာရှိနေတဲ့နေရက်စွန့်ခွာသူတွေကတော့သူတို့ပြန်လာနိုင်မှုမြန်မာအစိုးရရဲ့ဆောင်ရွက်ထားရှိချက်တွေအပြင်အချက်တချို့ကိုပါထပ်ပြီးလိုက်ရောပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်တွေနေရက်ပြန်ရင်းနဲ့ပတ်သက်ပြီးဒီတောင်းဆိုချက်တွေရှိနေတာကြောင့်အခက်အခဲတွေရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောနေပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေကိုလိုက်ရောပေးဖို့မဖြစ်နိုင်ဘူးလို့ညွှန်ကြားမှုချုပ်ဦးချန်အေးကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ပြောနေတာကသူတို့တောင်းဆိုချက်တွေရှိတယ်။တောင်းဆိုချက်တွေကနိုင်ငံသဘောတူထားတယ်လည်းမှမပါတာတွေပါနေတယ်။နောက်ပြီးတော့တချို့ဟာတွေကကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးဖို့မဖြစ်နိုင်တာတွေပါနေတယ
်။နေရက်စွန့်ခွာသူတွေကတချို့ကသူတို့ရဲ့တောင်းဆိုချက်တွေကိုမြန်မာအစိုးရဘက်ကလက်ခံဆောင်ရွက်ပေးမှပြန်ဝင်လာဖို့ဆန္ဒရှိနေကြပေမဲ့တချို့ကလည်းသူတို့အဆင်ပြေတဲ့နေရာကိုသူတို့သဘောဆန္ဒနဲ့ပြန်လာကြတယ်လို့ဦးချန်အေးကပြောပါတယ်။
ဒီကလည်းဒီနှစ်ဖက်ကအခြေအနေလေးပေါ်မူတည်ပြီးတော့လက်သက်မှာပို့ပြီးတော့အဆင်ပြေမလဲဆိုတာသူတို့ဘက်သူတို့လည်းစဉ်းစားမှာပေါ့နော်စဉ်းစားပြီးတော့ပြန်လာတယ်ပြန်လာတဲ့လူတွေတော့ကတော့ဘင်္ဂလားဒေ့ရှ်ကသူတို့ဘာမှလုပ်မပေးဘူးသူတို့ဘက်သူတို့ပဲအစီအစဉ်နဲ့ပဲပြန်လာကြရတာဆိုတော့ဒီကတော့ဘင်္ဂလားဒေ့ရှ်ကဘာလို့ဒီဟာတွေမလုပ်မပေးဘူးလဲဆိုတော့ကျွန်တော်တို့ဒီဟာတော့ချဲသားလို့မပြောချင်ဘူး
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်နဲ့နေရက်စွန့်ခွာသူတွေကိုပြန်လည်လက်ခံနေရချထားရေးလုပ်ငန်းစဉ်တွေကို2018ခုနှစ်နှစ်စာပိုင်းကတည်းကစီစဉ်ဆောင်ရွက်ခဲ့ပေမဲ့တရားဝင်ပြန်လည်ဝင်ရောက်လာသူအခုချိန်ထိတဦးတယောက်မှမရှိသေးပါဘူး။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ပြန်ဝင်လာသူတွေအတွက်တောင်မျိုးလဝဲနဲ့ငခုရစခန်းတို့ကိုထားရှိပြီးလှဖိုးခေါင်ချစခန်းကနေသူတို့ကိုပြန်လည်နေရချထားပေးနေတာပါ။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးစိုးဟန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုဆင့်ခေါ်ပြီးပြီးခဲ့တဲ့28ရက်နေ့ကတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံအနေနဲ့စစ်စစ်ပြီးဖြစ်တဲ့နေရက်စွန့်ခွာသူတွေကိုပြန်လည်လက်ခံဖို့အစဉ်နဲ့ရှိနေတယ်လို့ထပ်မံပြောဆိုထားပါတယ်။နေရက်စွန့်ခွာသူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်ပူးရဲလုပ်ငန်းအဖွဲ့ရဲ့အစည်းအဝေးကိုတော့နှစ်ဖက်အစဉ်ပြေမဲ့နေမှာကျင်းပသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။